အိန္ဒိယနိုင်ငံမှာ၄ရက်ကြာအလေပတ်ခီးရောက်ရှိနေတဲ့မြန်မာနိုင်ငံသားဝန်ကြီးဦးဝနမောင်လေးဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာမနေ့ကတွေ့ဆုံခဲ့ပါတယ်။အိန္ဒိယအစိုးရရဲ့အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်တဲ့အာဂျစ်ကူမာဒူဗယ်တက်ရောက်တဲ့အဲ့ဒီတွေ့ဆုံပွဲမှာမစ္စတာနရင်ဒရာမိုဒီကအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားစွမ်းအင်နဲ့စက်ပြွေးကဏ္ဍတွေမှာကြေကြေပြန့်ပြန့်ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့တိုက်တွန်းလိုက်ပါတယ်။တွေ့ဆုံပွဲမှာမစ္စတာမိုဒီကပြီးခဲ့တဲ့နိုဝင်ဘာလအတွင်းမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အရှိအာရှထိပ်သီးအစည်းအဝေးနဲ့အရှိတောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ရောက်ရှိခဲ့စဉ်မှာသူနဲ့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုသတိတရပြန်ပြောင်းပြောဆိုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးစီးပွားရေးလုံခြုံရေးပြည်သူချင်းချင်းထိတွေ့ဆက်ဆံရေးအပအဝင်ကဏ္ဍတိုင်းမှာဆက်ဆံရေးကိုဦးစားပေးအဆင့်ထားရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးမှုမှာယုံကြည်စိတ်ချရတဲ့မိတ်ဆွေနိုင်ငံဖြစ်ကြောင်းထပ်မံပြောဆိုခဲ့သလိုမြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုဟာဒေသတွင်းအတွက်ကနေမြေချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအတွက်ပါအရေးကြီးကြောင်းပြောပါတယ်။ဝန်ကြီးဦးဝနမောင်လင်ကလည်းနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နေတဲ့အခြေခံအဆောက်အုံတွေ၊ကျန်းမာရေးကဏ္ဍ၊ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့တိုးတက်ဖြစ်ထွန်းမှုတွေကိုဝန်ကြီးချုပ်မိုဒီကိုရှင်းပြခဲ့တယ်လို့ကြေညာချက်မှာရေးသားထားပါတယ်။ဒီကနေ့မှာတော့ပူးတွဲညှိနှိုင်းတိုင်ပင်ရေးကော်မရှင် JCC အစည်းအဝေးမှာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆာရှိမာဆိုဝါရတ်နဲ့အတူဥက္ကဋ္ဌမောင်လင်ကပူးတွဲတဘာပတိဖြစ်ဆောင်ရွက်မှာပါ။ဒီအစည်းအဝေးဟာနှစ်နိုင်ငံဆက်ဆံရေးပုံမှုအကောင်းစီပြီးတော့မိတ်ဖက်ဆက်ဆံရေးကိုတိုးချဲ့ဖို့အတွက်ရည်ရွယ်ကျင်းပတာဖြစ်ပါတယ်ခင်ဗျာ။